ရဟယင်ငါရမှုဝယ်ယူမှုတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုစစ်ကောင်စီဘက်ကဆွဲဆိုထားတဲ့အဂရိအမှုနဲ့ပတ်သက်ပြီးတရားလိုပြတတ်တဲ့အနေနဲ့လူမှုဝန်ထမ်းဦးစီးဌာနကအတွင်းဝင်ဥက္ကူကိုနိုင်ကိုဒီကနေ့တရားရုံးမှာစစ်ဆေးပါတယ်။ဒီကနေ့အဆိုပါအမှုတမှုကိုပဲစစ်ဆေးနိုင်ခဲ့တယ်လို့သိရှိရပါတယ်။ဈေးပိုင်ကုမ္ပဏီပိုင်ရှင်ဦးမောင်ဝေးကဒေါအောင်ဆန်းစုကြည်ကိုဒေါ်လာ5သိန်းခွဲလက်ထိုးခဲ့တယ်လို့ဆွဆွဲထားတဲ့အမှုကိုစစ်ဆေးဖို့စီစဉ်ခဲ့ပေမဲ့တရားလိုပြတတ်တဲ့မလာနိုင်တာမှစစ်ဆေးနိုင်ခြင်းမရှိခဲ့ပါဘူး။ဒေါံဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကိုလာမယ့်စက်တင်ဘာလ10ရက်နေ့မှာထပ်မံစစ်ဆေးဖို့ရုံချင်းပေးထားပါတယ်။ဒေါံဆန်းစုကြည်ကဥဝင်းမြင့်ရောကျမ်းမာရေးကောင်းမွန်တယ်လို့အမည်မဖော်လို့တဲ့တရားရေးရက်ွက်ကပြောပါတယ်။ဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာပွဲတွေကိုတရင်နောက်တွေလာရောက်ခွင့်မရှိသလိုဒေါံဆန်းစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုနဲ့ပတ်သက်ပြီးတရင်မီဒီယာတွေကိုမပြောဘဲစစ်ကောင်စီကပိတ်ပင်ထားတာပါ။မနေ့ဖာမှာရဟယင်ဝယ်ယူတာနဲ့ပတ်သက်ပြီးဆွဆွဲထားတဲ့အမှုတစ်ခုကိုထပ်မံစစ်ဆေးသွားဖို့လဲစီစဉ်ထားပါတယ်။